မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေကလက်မော်ထွက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြတဲ့သူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တဲ့အခါမတ်စုစုမေယွန်းလဲလေးနှစ်အရွယ်တားလေးနဲ့လသားအရွယ်တမီးငယ်ကိုအဖိုးဖွားစီမားထားခဲ့ပြီးစစ်အာဏာရှင်တော်လှန်ရေးမှာထဲထဲဝင်ဝင်ပါဝင်ခဲ့ပါတယ်။မြန
်မာကလေးမွေးလာတာလေးပေါ့ကလေးလေးကလသားလေးပဲ၅လအရွယ်လောက်လေးပဲเนาะไอ้เฉยมาบ่เนาะตะมีเลี้ยวบ่เนาะยิงควยเลยมาท้าพี่แล้วลุไตเนี่ยไอ้เฉยมาเปาะมาเลยรู้สึกกูตะมีอยู่เลยอ่ะสิตะกะปิดไล่แต่ญะลงทีแลนด์แล้วญะลงไอ้เนี่ยมาทีอ่ะวนตัวละป่าววนตัวได้วีดีโอไฟล์อ่ะตัดละတော့ตู้อเมียยิงควยเบลัดบ่เนาะตู้อเมียยิงควยเนี่ยมาบ่คือไอ้เฉยมากูอ่ะเลยกูตะมีเลี้ยวลุไตเนี่ยဖြစ်တဲ့ตัวบลูก็ไม่คันไหนเนาะอะนี่တော့ကလေးတွေအကုန်လုံးကိုညီမသားနဲ့တမီးဆရာကိုကလေးတွေအကုန်လုံးသူ့ဖွာသူတို့ဒီမှာပေးပြီးတော့ပဲညီမဒါတကူတည်းပေါ့နော်ပြောရမယ်ဆိုညီမနေတဲ့နေရာမှာညီမဆန္ဒတွေပြတယ်အေးညီမတွေဆူပြီးပြီးတော့ပေါ့နော်ဆန္ဒပြတဲ့ကလေးတွေကိုညီမတို့ support ပေးတယ်ပေါ့နော
်ဒီလိုဆန္ဒပြသူတွေကိုကူညီတဲ့အတွက်အကြံဖက်မှုအားပေးကူညီမှုနဲ့စစ်ကောင်စီကသူ့ကိုဖန်ဆီးခဲ့ပါတယ်ရွှေပြည်သားစစ်ကြောရေးမှာတပတ်သူစစ်ဆေးခံခဲ့ရပါတယ
်ကိုကတော့ရိုင်းနဲ့ကိုမခံရပါနဲ့ရိုင်းနဲ့ခံထားတဲ့ညီမတွေပြောရမယ်ဆိုတာသမီးလောက်လေးတွေပေါ့နော်45နှစ်အရွယ်အမျိုးသမီးလေးတွေကိုတွေ့ရတယ်ပြီးတဲ့ခါကျရင်သူတို့ညှိမှိတ်ဆက်ထားတဲ့ခံနေကြောင်းပြောရမယ်ဆိုရင်သွေးကြည်တွေမျိုးလုံးတွေမှာသွေးကြည်တွေဟူပြီးတော့ပြီးတဲ့ခါကျအမျိုးသမီးအင်္ဂါစိတ်ပိုင်းနေပြီးသူတို့ဒီနမတုတ်တွေပါတယ်နဲ့ထိုးနှက်ရိုက်နဲ့သိကြက်ခံထားတဲ့အမျိုးသမီးတွေတွေ့ရတာဖြစ်တဲ့အတွက်ဇင်းလဲမှာတော့ဘယ်လိုမှမခံစားနိုင်ဘူးပေါ့အဲ့ဒီဆွေးပြတာစစ်ကြောရေးမှာဖြစ်တော်လာတဲ့တပတ်ကျော်ကကိုယ့်အတွက်တော့ငရေကိန်းရဲ့မှာခဏအလဲသွားတယ်လို့ခံစားရပါတယ်
စစ်ကြောရေးမှာရခဲ့တဲ့စိတ်ဒဏ်ရာနဲ့တာသမီးကိုလွမ်းတဲ့စိတ်ဒဏ်ရာအပြင်းထန်ခံစားနေရချိန်မှာပဲသူ့ကိုအမိန့်ချမဲ့နေမှာခင်မိုးဖြစ်သူကကွာရှင်းခွင့်တောင်းခဲ့တာကိုလည်းသူကြုံခဲ့ရတာပ
ါသူတို့ဒီညီမကိုဖမ်းဆီးပြီးတော့ဒီအမိန့်ချတဲ့အချိန်မှာပေါ့ကျွန်တော်တက်တေခေါ်ဝင်ရှိတယ်ဒါတက်တေထွက်ဆိုတဲ့အချိန်မှာဘာပြောခုမိသားစုတော့ကိုတွေ့နေတယ်ပေါ့နော်အဲ့တော့ခါကျတော့မိသားစုကိုခေါ်ပိုင်ရေးရှိတဲ့အချိန်မှာပဲအလူသားကကာရှူးကြီးတောင်းနေညီမလေးတချီပြူနဲ့ပဲကာရှင်းပြေးခဲ့လိုက်တယ်ပေါ့နော်အဲ့မှာဆိုလဲဒါပြောမလို့ခလေးတွေနှစ်ယောက်တော့သူတို့ပတ်မှာပေါ့နော
်စစ်ကောင်စီကသူ့ကိုထောင်ထဲသုံးနှစ်ချခဲ့ပါတယ်အင်းစိန်ထောင်ကိုရောက်သွားတဲ့နောက်အချင်းတော်တွေမှာလည်းညှဉ်းပန်းနှိပ်စက်ခံရတာတွေလူအခွင့်အရေးချုပ်ဖောက်ခံရတာတွေကိုသူကြုံခဲ့ရပါတယ်ဒီကြားရရပဲသူ့ဘဝအတွက်အမတ်တရဖြစ်စေမဲ့တခြင်းနှစ်ပုတ်ကိုသူဖန်တီးခဲ့ပါတယ်အင
်းစိန်ထောင်မှာတစ်နှစ်လောက်ထားတယ်ပေါ့ညီမတို့ကိုဗစ်ကာလတွေနဲ့လည်းကြုံရတယ်ဒီတဲ့ခါကျရင်အပြင်မှာဘာလို့လို့ညီမတို့ခင်းမှာရှိရဲ့နိုင်ငံချင်းသူချင်းသားတွေအရည်လုတ်တယ်ပေါ့နော်သူတို့ရဲ့တက်နိုင်တဲ့ပိုင်းတွေလုတ်တဲ့စိတ်မှာညီမတို့ညှင်းမဲ့နေခက်ခံရတာမျိုးတိုက်တိတ်ရေးယူရတာမျိုးလည်းကြုံတဲ့ခါကြရင်ဒါတွေကြုံလာပြီဆိုရင်ညီမတို့ကတိုက်ယူရတဲ့အခြေအနေမှာပေါ့နော်အဲ့ဒီအချိန်မှာပဲညီမကဒီတက်နိုင်တော့ကတွဲလက်များဆိုတဲ့သတင်းလေးဒီနိုင်ချင်းမိခင်တဲ့သတင်းလေးညီမတို့ရဲ့ဒီထောင်ထဲမှာစာအုပ်တွေဘောပင်နေပြီးမတုံးနေတဲ့အတွက်ညီမတို့မှာညီမတွေနဲ့သတင်းကိုညှိတက်လောရဆိုလို့ဒီညီမမှာမိုးလင်းလို့သူတန်းခွေ့ပြီးသွားတယ်ညီမမှာအဲ့ဒီမင်းလာပုံတော့ပြောရမယ်ဆိုမြေကြီးမြေသားကြီးရဲ့နေရာကိုဆားဆားပြီးတော့မှတုံ့ပြန်လေးနဲ့ဒီတန်တင်နေရအောင်ပေါ့နော်ရေးရှိခဲ့ရတာပေါ့နော
်ထောင်တွင်းကလှုပ်ရှားမှုတွေကြောင့်တစ်နှစ်အကြာမှာသူ့ကိုစုပူမှုတွေဖြစ်အောင်လှုပ်ဆော်တယ်ဆိုတဲ့အကြောင်းပြချက်နဲ့ဒိုက်ဦးထောင်ကိုပြောင်းလိုက်ပါတယ်2023ခုနှစ်9လပိုင်းမှာတော့သူ့အချင်းထောင်ကနေလွတ်မြောက်လာခဲ့ပါတယ်အဲ့ဒီနောက်အချင်းတော်တွေမှာမလွတ်မြောက်သေးပဲကြံနေခဲ့တဲ့နိုင်ငံရေးကျင်းသားတွေကိုကူညီဖို့ဆုံးဖြတ်ခဲ့တယ်လို့မတ်စုစုမင်းယွန်းကပြောပါတယ်
။အကုန်လုံးကထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းသူကျင်းသားတွေကကန်းလမ်းမဲ့လက်တွေကိုပဲညှော်နေတယ်။သူတို့ဘသူတွေကဘေးချိန်မှာငါတို့ပြည်သူတွေကဘေးဖွဲ့စည်းတွေကငါတို့တော်ဝင်ဟိုတင်ထောက်ထားတဲ့အစိုးရကဘယ်တော့လာကြမလဲဆိုတဲ့ကန်းလမ်းမဲ့လက်တွေကသူကညှော်နေတာ။ဒီစစ်ကောင်စီကတွတ်တဲ့လူငယ်ချင်းသားတို့နိုင်ငံတော်တို့သူတို့ညှော်နေတာမဟုတ်ဘူး။ညီမတို့တွေကိုဟိုလွတ်သွားပြီဆိုရင်တော့မှညီမတို့အတွက်ကိုသူတို့ကြံခဲ့တယ်ဗျာဒါပေမဲ့သူတို့ပူပြောသူတို့ပါလေအဲ့တန်နိုင်သားလေးတွေကနေပြီးတော့ဟိုဘယ်လိုပြောမလဲဆိုတော့လက်လေးတွေကြပြီးတော့ဟိုသူတို့မျက်နှာတွေကိုကကုတတိညင်ရောက်နေတဲ့အတွက်ညီမကတော့ပြောရမယ်ဆိုရင်လွတ်လာတဲ့ဖြစ်လွတ်လာတဲ့အချိန်မှာလည်းငါတို့နိုင်ငံချင်းသူချင်းသားဟာပြည်သူဖြစ်တယ်ပြီးတော့နိုင်ငံချင်းသူချင်းသားဆိုတော့1000ကျော်ပဲရှိတယ်ဒီ1000ကျော်ငါနိုင်ငံချင်းသူဖြစ်တယ်တော့ငါကူညီနိုင်ရမယ်တစ်ထောက်တနေရဆိုတဲ့စိတ်နဲ့ပဲညီမလွတ်လာတဲ့အချိန်မှာအာလွတ်မြောက်တနေရကိုစိုးစားပြီးလာတယ်ညီမရဲ့ကလေးတွေလည်းညီမဒီနေ့ချိန်ကြီးမတွေ့ခဲ့ဘူးပေါ့နော
်အခုဆိုရင်ပြည်သူတွေရဲ့စစ်အာဏာရှင်စနစ်တော်လှန်ရေး၄နှစ်ထဲရောက်လာခဲ့ပါပြီသားသမီးတွေကိုခွဲခွာရတဲ့စိတ်လွမ်းတဲ့စိတ်ကြောင့်ပြိုလဲခြင်းနေပေမဲ့နောက်အနာဂတ်ကလေးတွေအတွက်စူးစမ်းပြီးပြန်ယုံထားရတယ်လို့သူကပြောပါတယ်
လက်ရှိမှာဆိုရင်မြမစိတ်မှာမြမသားသမီးထက်မြမတနိုင်ရင်လုံးမှာရှိတဲ့ကလေးတွေရဲ့မျက်ရည်ကိုမြမတောက်ပေးခြင်းလေ။ဘာလို့ကိုတယောက်ပဲပြိုလဲနေရမဟုတ်ဘူးပေါ့နော်။အဲ့တော့ဆိုတော့အဲ့ဒီစိတ်နဲ့ပဲခုကချင်းလန်ပြီးတော့ပဲလှောက်ဆောင်နေဖြစ်တော့မြမစိတ်ကအများကြီးတတ်မှနေပါပဲပေါ့နော်။
တော်လန်ရေးမှာပါဝင်ရင်ဖန်ဆီးခံနေရတဲ့နိုင်ငံရေးကျင်းသူတွေပါဝင်တောတောင်တွေထဲမှာလူမြောက်နယ်မြေတွေမှာရရခွန်အားတွေနဲ့လက်ရှိတော်လန်ရေးမှာပါဝင်နေကြတဲ့အမျိုးသမီးငယ်တွေကိုကျေးဇူးတင်ကြောင်းသူကပြောပါတယ်။ဒီအမျိုးသမီးငယ်တွေဟာတစ်ချိန်မှာအနာဂတ်သားကောင်းယန္တနာတွေရဲ့မိခင်တွေဖြစ်လာမဲ့အတွက်ပြည်သူအလုံးကသူတို့ကိုဝန်းရံပေးကြဖို့လဲမဆူဆူမေယွန်းကမြစ်တာရက်ခံပါတယ်ရှင်။